ကိုဗစ် -19 ကာကွယ်ဆေးဦးစားပေးထိုးနှံခွင့်ရမယ့်ကျန်းမာရေးဝန်ထမ်းတွေ၊စေတနာဝန်ထမ်းတွေနဲ့ပြည်သူလူထုကြားမှာကာကွယ်ဆေးထိုးနှံလိုသူတွေရဲ့စည်ရင်းတွေလိုက်လံကောက်ခံနေပြီးဖြစ်ပါတယ်။ရက်ွက်မြို့နယ်နဲ့ပုဂ္ဂလိကဆေးဦးနေမှာပါ။ကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးပြင်ဆင်စည်ရင်းပြုစုနေကြတဲ့နောက်ဆုံးအခြေအနေတွေကိုကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံတဝက်လူပေါင်း33,000ကျော်ကိုဗစ် -19 ကူးစက်နေတဲ့အထက်ပိုးတွေလူနာအများဆုံးဖြစ်တဲ့တိုင်းတိုင်းထဲမှာပါဝင်တဲ့ရန်ကုန်တိုင်းထဲမှာကိုဗစ် -19 ကူးစက်ပြန့်ပွားမှုကာကွယ်ထိန်းချုပ်နိုင်ရေးရှေ့တန်းကနေဆေးကုသစောင့်ရှောက်မှုပေးနေတဲ့ဆရာဝန်သူနာပြုကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုဦးစားပေးကာကွယ်ဆေးထိုးပေးဖို့စီရင်နေပြုစုနေကြပြီးဖြစ်ပါတယ်။အခမဲ့ဖျားနာကူဆေးကန်းအလုံးမှာဆေးကုသပေးနေတဲ့ဆေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတစ်ထောင်ကျော်အတွက်စီရင်ပေးသွင်းထားပြီးကိုဗစ်ကာကွယ်ဆေးထိုးနှံမှုပြင်ဆင်နေတယ်လို့ရန်ကုန်တိုင်းဖီဘာကလင်းနစ်ကိုရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
။အဲဒီတက်မှိုင်မှုကတစ်ဆင့်ကျွန်တော်တို့စီရင်နေကျွန်တော်တို့ပေးရတယ်ဗောနော်အဲမှာကျွန်တော်စီရင်မှာဆရာဝန်ပါတယ်ဥတာပြီးပါတယ်ဗိုလန်တီယာပါတယ်ပရိုက်တာပါတယ်ဗောနော်အဲဖီဘာကလင်းနစ်ကအခုလက်ရှိရန်ကုန်တိုင်းမှာဆို29 29လို့ရေ300ဝန်းကျင်လောက်ရှိမှာမှာဆယ်နှစ်လေးကျွန်တော်ဒီဗိုလန်တီယာအင်အားဥတာပြီးအင်အားကျွန်တော်တို့အန်တီမတ်ဆာဗစ်တွေလည်းရှိရတယ်အခုလုံးထည့်တယ်တို့လည်းကျွန်တော်တကယ်လည်းပြောဆိုအရင်ရေးပါတယ်ကဏ္ဍမှာပါတယ
်အခုဆိုရင်တော့ COVID-19 ကာကွယ်ဆေးထိုးနှံနိုင်ရေးပြည်သူလူထုကြားမှာလည်းစီရင်လိုက်လံကောက်ခံနေပါတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပြပါတယ်
ကျွန်တော်ဒီရက်ွက်တွေထဲမှာဆိုတကယ်ဆိုရင်စီးနေကောက်နေပြီเนาะအိမ်နေရရောက်ပေါင်နေသေးတာတွေ့တယ်ဒီအခုဒါကောက်တဲ့အုပ်စုကကျွန်တော်ဒုတိယအုပ်စုမှာသုံးမယ်ဗောနော်ကျော်ရက်ွက်တွေထဲမှာပြည်သူတွေထိုးဖို့ဥစ္စာလေဟုတ်ဆရာရက်ွက်တွေထဲမှာတော့အသက်က18နှစ်နဲ့64နှစ်ကြာဗောနော်သူတို့ဟာပြီးတော့ပုံဝင်ဆောင်မရဘူးဗောနော်ဒီစီးမတဲ့ရင်လည်းဟိုအနေနဲ့လည်းမရှိအရှိနဲ့ပြောဗောနော်မှတ်ချက်အနေနဲ့ဗောနော်ကျန်တာတော့ဒီတကောင်သေးမှာပါတဲ့ဒီသားစုတွေလည်းအကုန်လုံးဖြည့်ဗောနော်
ပုဂ္ဂလိကဆေးဦးနေမှာလေ COVID-19 ကာကွယ်ဆေးထိုးနှံမဲ့စီးရင်လိုက်လံကောက်ခံနေတဲ့အခြေအနေနဲ့အခုလို COVID-19 ကာကွယ်ဆေးထိုးနှံနိုင်ရေးပြင်ဆင်နေတဲ့အစီအစဉ်တွေအပေါ်မှာလူမှုကိုကျန်းမာရေးပညာပေးနေတဲ့ဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုအကြံပြုပါတယ်
ဒီပုဂ္ဂလိကဆေးဦးနဲ့ပတ်သက်ပြီးတော့ဆေးဦးနေမှာကတော့ကျွန်တော်စီးရင်နေကိုဖောက်ပြီးတော့ပေးပို့ထားတယ်လို့တော့သိရတယ်ဒါကြောင့်အခုချိန်မှာစပြီးတော့ဒါဥစားပေးစင်နဲ့တက်ရဲ့လောက်စင်ရကောက်နေတာတွေတော့ကျွန်တော်တို့ကြိုးတယ်အဲ့ဒီမှာမှသုံးနိုင်နေတဲ့လူကကြားတယ်ဆိုလို့ရှိရင်တော့သူရဲ့ဥစားပေးစင်တိုင်းအစီအစဉ်တိုင်းထိုးသွားရုံနဲ့တက်တနာသိမ့်မရှိဘူးထိုးနိုင်နေတဲ့လူနေတယ်ဆိုလို့ရှိရင်တော့ဆရာတို့ကပညာပေးအစီအစဉ်လေးသက်ဆိုင်ရာလုပ်နေလိုက်ပေါင်းရပြင်မယ်လို့ဆရာအနေနဲ့အဲ့လိုဖြစ်တယ်ဆရာတို့ကတော့များများထိုးစီခြင်းနဲ့နော်များများထိုးစီခြင်းနဲ့ဆိုတာကတော့ဒမက်တစ်ကတော့ဒီမိကိုစီကိုဒီ COVID-19 ရောဂါပိုးမဝင်ရောက်နိုင်ဘူးဒီတဲ့ပုံကြီးကြီးတာကတော့ COVID-19 ရောဂါပိုးကိုယ့်ရဲ့ပတ်ဝန်းကျင်မှာပြန့်နှံ့မှုမရှိဖို့အတွက်ကိုယ်ကကြည့်ရပုံကြီးကြီးလား
together တန်လျေအဖွဲ့တီထောင်သူကိုမင်းသွေးတစ်ကလည်းစေတနာဝန်ထမ်းတွေပါကာကွယ်ဆေးဦးစားပေးအဆင့်နဲ့ထည့်ထားမယ်လို့ယူဆတဲ့အကြောင်းပြောပြပါတယ်
ဒီပထမဦးစားပေးအထဲမှာတော့ပါတယ်လို့တော့ပြောတာပဲအဲဒါနဲ့မနက်ဖြန်စီဝေးပြီးတော့မှပဲကျွန်တော်ကြည့်ကြကြည့်ရမယ်ခင်ဗျာကျွန်တော်တို့ကလက်ရှိမှာ 90% နေရဲ့နောက် positive ကျတာတွေအိမ်တွေကနေပြောအဲကျွန်တော်တို့ဟိုပို့ပေးနေတာရှိတယ်အဲဆေးဝါနေပြီးတော့အဲ positive နဲ့သုံးသွားတဲ့ဓာတ်ပုံကြီးကိုကျွန်တော်ပို့ပေးနေတာရှိတယ်ဒီ positive ဖြစ်တဲ့အိမ်တွေပို့တော့ဒီချမ်းသာတယ်ဟိုအဲအားအားလေးလည်းရှိတယ် risk တော့ကျွန်တော်ဒီတော့ကြီးကနေတော့များရင်းချင်းတွေရှိတယ်ဘာလို့ဆိုတော့ PPE တွေမလောင်းလာတဲ့အခါမှာတော့မဖြစ်ဖြစ်တဲ့ဆိုတော့ကျွန်တော် PPE မဝတ်ဆက်သွားရရှိတယ်
အခုလက်ရှိမှာတော့မြန်မာနိုင်ငံကိုအိန္ဒိယကနေပေးလှူလိုက်တဲ့ COVID-19 ကာကွယ်ဆေး 1.5 တန်းရောက်ရှိနေပြီဖြစ်ပါတယ်။ဒီဆေးတွေကိုကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထိုးနှံမှာဖြစ်ပြီးတိုင်းနယ်ပြည်နယ်အနှံ့ပို့ဆောင်ထားပြီးဖြစ်ပါတယ်။နောက်ထပ်လူ15တန်းစာအတွက်ကာကွယ်ဆေးတန်း30ကိုအိန္ဒိယကနေဝယ်ယူထားပြီးအဲ့ဒီလိုဝယ်ယူထားတဲ့ဆေးတွေကတော့ဖေဖော်ဝါရီလကုန်နဲ့ရောက်လာမယ်လို့မျှော်လင့်ထားပါတယ်ရှင်။ကျွန်မစုမုံမှာ